မေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
သရရှိမြန်ရှင်မြန်မာနိုင်ငံရန်ကုန်မြို့ရှိအင်းစိန်ကျင်းထောင်တွင်မှရှုပ်ဝဲတရားစီရင်မှုတွေပြုလုပ်ခဲ့ရမှာရှမ်းနိုင်ငံရေးခေါင်းဆောင်ရှစ်ဦးတို့ကြည်တံစီရင်ခြင်းခံခဲ့ရပါတယ်ဥက္ကဋ္ဌဦးဟာမြန်မာနိုင်ငံရဲ့ပထမဦးဆုံးသောဒီမိုကရေစီလိုလားတဲ့တိုင်းရင်းသားများပါတီတွေပါဝင်တဲ့ညွန်ပေါင်းအုပ်စုဖြစ်တဲ့ UNA ခေါ်ညီညွတ်သောတိုင်းရင်းသားများမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သလို SNLD ခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပါတယ်သူဟာထောင်ဒဏ်53နှစ်အပြင်ထောင်ဒဏ်တစ်သက်နှစ်ကြိမ်ကြာခံမှုစီရင်ခြင်းခံခဲ့ရပါတယ်။ရှမ်းပြည်နယ်ငင်းကြိုင်းရေးကောင်စီကဗိုလ်ချုပ်စေတင်အပါအဝင်တခြားမြန်မာဒီမိုကရေစီရဲ့လှုပ်ရှားသူ9ဦးတို့လည်းထောင်ဒဏ်နှစ်ရှည်စီရင်ခြင်းခံခဲ့ရပါတယ်။နိုင်ငံရေးသဘောထားအမြင်တွေကိုငင်းကြိုင်းစွာထုတ်ဖော်ပြောကြားခဲ့မှုတွေဖန်စီထိမ့်သိမ့်ခြင်းခံထားရသေးရှိတဲ့မြန်မာနိုင်ငံရေးအကျဉ်းသား1100ကျော်မှသူတို့လည်းအခုပါဝင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးအပြင်1990ခုနိုဘယ်ငင်းကြိုင်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာဒီနှစ်သူ့ရဲ့အသက်60ပြည့်မွေးနေ့မှာနေအိမ်မှာပဲဆက်လက်အကျယ်ကျုပ်ကြခံနေရဆဲဖြစ်ပါတယ်။တက္ကသိုလ်2003ခုမေလကဒေါက်အောင်ဆန်းစုကြည်စီနင်းလိုက်ပါလာတဲ့ကာရန်ရှိကြီးကိုမြန်မာအစ်စ်စုရနဲ့ဆက်နွယ်မှုရှိတဲ့လူရန်ကားတွေကတိုက်ခိုက်ခဲ့ခြင်းပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဟာထိမ့်သိမ့်ခြင်းခံခဲ့ရတာဖြစ်ပါလေ။လွန်ခဲ့တဲ့16နှစ်တာကာလအတွင်းမှာဒေါ်အောင်ဆန်းစုကြည်ဟာနေအိမ်မှာအကျယ်ကျုပ်နဲ့နေခဲ့ရတဲ့ကာလတွေကများပါလေ။မြန်မာနိုင်ငံမှာခုလိုဖမ်းဆီးထိမ့်သိမ့်မှုတွေနဲ့ရှုပ်ဝဲတရားစီရင်မှုတွေကိုကြည်ချင်းအဖြစ်မြန်မာစစ်ဆိုးရအခေါ်အဝေါ်ဖြစ်တဲ့စီကံရှိတဲ့ဒီမိုကရေစီကိုဥတည်တဲ့လမ်းပြမြေပုံဟာယုံကြည်ကိုးစားမှုမရှိသလိုပြပြမှုလည်းမရှိတာကိုပြတရားရောက်တယ်လို့အမေရိကန်နိုင်ငံသား၏ဝင်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်အက်ဒမ်အရယ်လီကပြောပါလေမြန်မာစစ်ဆိုးရနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွတ်ပေးဖို့စစ်မှန်တဲ့မြို့သားပြန်လည်ရင်ကြားစီရေးနဲ့ဒီမိုကရေစီချမှတ်ရေးကိုဥတည်တဲ့အထိပယ်ပြေဝတဲ့နိုင်ငံရေးအခြေအတင်ဆွေးနွေးမှုမှလည်းသူတို့ကိုအပြည့်အဝပါဝင်ခွင့်ပြုဖို့အမေရိကန်အစိုးရကတိုက်တွန်းပါလေလို့မစ္စတာအရယ်လီကပြောကြားခဲ့ကြောင်းပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။